ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တင်းမကြီးရွာကရွာသား18ဦးကိုစစ်တပ်ကနေဖမ်းသွားတာတစ်နှစ်ကျော်ကြာနေပြီဖြစ်ပါတယ်။ဒါပေမဲ့ဒီဖမ်းဆီးခံရသူတွေနဲ့ပတ်သက်ပြီးတော့ဒီကနေ့အထိဘာသတင်းမှမသိရသေးဘူးလို့မိသားစုဝင်တွေကပြောပါတယ်။လက်ရှိစစ်ကောင်စီဘက်ကတော့ရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့ဆက်ဆက်ပြီးတော့ဖမ်းထားတဲ့သူတွေကိုပြန်လွတ်ပေးနေပေမဲ့တင်းမကြီးရွာကနေဖမ်းဆီးသွားသူတွေကိုပြန်လွတ်မပေးသေးတဲ့အတွက်မိသားစုတွေကပို့ပြီးတော့စိုးရိမ်နေကြပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းဦးသိန်းထိုင်ဦးပြောပြပေးပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကျောက်တော်မြို့နယ်မှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲဖြစ်နေတဲ့အချိန်2020ပြည်နှစ်မတ်လဒုတိယဘက်လောက်ကတင်းမကြီးရွာသား18ယောက်ကိုအေအေနဲ့ဆက်ဆက်တယ်လို့ဆွဆွဲပြီးစစ်တပ်ကဖမ်းဆီးသွားခဲ့တယ်လို့ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကပြောပါတယ်ဖမ်းဆီးခံရသူတွေထဲမှာအသက်14နှစ်အရွယ်ရှစ်တန်းကျောင်းသားမောင်ထွန်းထွန်းဝေလည်းပါပြီးသူ့လက်ထက်ကလည်းတားဖြစ်သူကိုဆွဲခေါ်ဖမ်းဆီးသွားခဲ့တာလို့ပေါ်ထွန်းထွန်းဝေရဲ့မိခင်စစ်သူတော်ရည်ကြီးကပြောပါတယ
်ကျမသားလေးကိုအဖင်ခင်လေးညီကကျမသားရှိတယ်အိမ်မှာကျမကိုသနေဖောက်ပြီးတော့ကြည့်ဖို့လေဖွင့်ဖွင့်နဲ့ပြီးတော့အပြင်ထွက်အပြင်ထွက်ဆိုင်တယ်ကျမနဲ့အတူသားလေးကိုပိုင်ပြီးတော့ကျမအိမ်ကြီးကထွက်ထွက်ပြီးတော့ထွက်ထွက်အပြင်ထွက်ဆိုင်တယ်ကျမကသားလေးလည်းကိုပိုင်ပြီးတော့ကျမကထွက်တတ်တာအိမ်အတိုင်းကိုပုံပြီးတော့သူတို့သားလေးကိုခေါ်တော့တာကိုကျမမျက်စိနဲ့တွေ့ရုပ်ပြီးတော့ကျမမျက်ကြည့်ပြီးတော့သင်ခါတယ
်ရွာသား18ယောက်ဖမ်းဆီးခံခဲ့ရတာတစ်နှစ်ကျော်သွားခဲ့ပြီမဲ့သူတို့နဲ့ပတ်သက်ပြီးအခုအချိန်ထိဘာမှမသိရသေးဘူးလို့လဲမိသားစုဝင်တွေကပြောပါတယ်။ဖမ်းမောင်းရဲ့အထက်ကအသက်40ကျော်အရွယ်ဦးမောင်ဝင်းကိုတော့2020ပြည့်နှစ်မတ်လ18ရက်နေ့နေ့လယ်ပိုင်းကကရက်တာမြစ်ထဲမှာတရက်ဒဏ်ရာရီနဲ့တိဆုံနေတာကိုရွာသားတွေကတွေ့ခဲ့ကြပါတယ်။မောင်ထွန်းထွန်းဝေရဲ့အမေဖြစ်သူဒေါ်ရီကြီးကတော့သူ့သားနဲ့ဆက်သွယ်မရပေမဲ့အသက်ရှင်လျက်ရှိနေတယ်လို့ပြောလို့နေသေးပ
ါ။ကလေးကျေကျေနဲ့စီအင်တီကဘာမှမသိကျေတို့လည်းမရကလေးကိုအမြင်ဆုံးရှိတဲ့နေရာကအမြင်ဆုံးပေးလွယ်ပြည့်စုံခြင်းနဲ့သူတို့အင်တီကဒီနည်းအောင်ခဲ့ပြီးထောင်ကြီးမှရှိလားအဆုံးရှိမှရှိလားသူတို့ခင်းဆောင်ပေးခေါ်သွားတယ်လားအဲ့ဒါကိုပဲယူယူဝါနဲ့ဒီပြိမတွေ့နေတဲ့တနည်းတည်းသူတို့ရှိရပြည့်ရင်တော့ပြန်ရောက်မယ်သူတို့လည်းမသိလို့မရောက်တာအဲ့ဒါအင်တီလေးဘာမှမပြောတဲ့သူတို့ဖန်ရှိခဲ့ဒါကျင်းလို့မရောက်လာတာကျမစလေးတို့သိတယ်လို့ကျမမထင်ဘူးသူတို့လည်းတောင်းပြမှာအခိုင်အစီအဖြစ်သူတို့လုံးသမယအခိုင်သမယကိုလုံးပြီးတော့သူတို့အဆုံးမထားလားအခြေဆုံးမထားလားအဆန်းဆုံးမထားလားသူတို့ဘက်မှာသူတို့လည်းထင်မှရှိမယ်လို့တော့ကျမယူဆတယ်ကျမစလေးကိုသိတယ်လို့ကျမမထင်ဘူ
းစစ်တကောင်နာသိပြီနော်ဘာရခိုင်လက်နက်ကိုင်အေအေဖွဲ့ကိုအကြမ်းဖက်အဖွဲ့အစ်သတ်မှတ်ထားတာပယ်တက်ခဲ့တယ်လို့ဖန်စီထားတဲ့အေအေတပ်ဖွဲ့ဝင်တွေသူတို့နဲ့ဆက်ဆက်ပြီးဖန်စီထားသူတွေကိုစစ်တပ်ကပြန်လွတ်ပေးခဲ့ပါတယ်။ဒါကြောင့်လည်းတင်းမရွာသားတွေကတော့တနည်းကျော်တဲ့အထိပြန်လွတ်မလာကြသေးသလိုဖတ်ထားတဲ့ကိစ္စတရားဝင်သတင်းထုတ်ပြန်တာလည်းအခုအချိန်ထိမရှိသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးမိသားစုဝင်တွေအနေနဲ့တိတိကျကျသိကြရင်မြေပြင်ကတပ်ဖွဲ့တွေစီမံသွားမေးတင်တယ်လို့2020ပြည့်နှစ်ဇွန်လ10ရက်နေ့ကအဲ့ဒီအချိန်တပ်မတော်သတင်းမှန်ကြေညာရေးအဖွဲ့ကြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီကပြောရီကိုပြောခဲ့ပါတယ်ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကတော့ဖမ်းဆီးခံရပြီးပျောက်ဆုံးနေတဲ့အကြောင်းကိုတက်ဆိုင်ရာရဲစခန်းတွေအာဏာပိုင်တွေတင်နာမကလူ့ခွင့်ရေးကော်မရှင်တိစုံစမ်းတိုင်တန်းခဲ့ပေမဲ့ဖမ်းဆီးခံရသူတွေနဲ့ပတ်သက်ပြီးဒီနေ့ဒီအကြောင်းတစ်စုံတစ်ရာမသိကြသေးပါဘူး NLD အစိုးရလက်ထက်ကလေးကတက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ဖမ်းဆီးခံရသူတွေနဲ့ဆက်သွယ်ရဖို့လှုံ့ဆော်ခဲ့ကြပေမဲ့တစ်စုံတစ်ရာထူးခြားတာမျိုးမရှိခဲ့သလိုလက်ရှိစစ်ကောင်စီလက်ထက်မှာလည်းဒီအကြောင်းနဲ့ပတ်သက်ပြီးမိသားစုဝင်တွေအနေနဲ့သတင်းတစ်စုံတစ်ရာမသိကြသေးပါဘူးခင်ဗျာ